ဆရာဒေါက်တာရင်မျိုးသိမ့်ဗျာဒီမနေ့10နှစ်လောက်ကနိုင်ငံတော်သမ္မတအိမ်တော်ခမ်းမမှာပေါ့လေနိုင်ငံတော်ထိပ်ပိုင်းကောင်းဆောင်တွေအစည်းအဝေးကျင်းပခဲ့ကြတာ ਨੇ ပတ်သက်ပြီးတော့ဆရာလည်းသိပြီးမှာပေါ့ဆရာရဲ့အမြင်လေးပေါ့လေတုံးသက်ချက်လေးသိကြည့်ရစီဆရာ
ကျွန်တော်တို့နိုင်ငံပေါ့လေဒီလိုနိုင်ငံတကာဆက်ဆံရေးမှာရောရခိုင်ပြည်နယ်အရေးမှာရောစိန်ခေါ်မှုတွေအကြက်တဲတွေဖိအားတွေရင်ဆိုင်နေရတဲ့အချိန်မှာအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာအမျက်နှာဆုံးကြီးတွေ့ဆုံဆွေးနွေးညှိနှိုင်းအဖြစ်ရှာတာဟာကောင်းမွန်တဲ့အခြေလမ်းတစ်ခုလို့မြင်တယ်ဒီလိုတွေ့ဆုံဆွေးနွေးမှုမျိုးတွေကိုအခါအားလျော်စွာလုပ်တာမျိုးမဟုတ်ဘဲနဲ့ပုံမှန်ပြုလုပ်နိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာကျုံတွေ့နေရတဲ့ကျွန်တော်တို့ကချင်ပြည်နယ်ရှမ်းပြည်နယ်မှာဖြစ်ပေါ်နေတဲ့စစ်ပွဲတွေအမြန်ဆုံးရပ်ဆဲနိုင်ဖို့နောက်ပြီးတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ဒါညှိနှိုင်းဆွေးနွေးရင်းနဲ့အရှိမတိုးနောင်မဆုတ်ဖြစ်နေတဲ့အနေအထားတွေလက်ခဲတင်းတင်းဖြစ်နေတဲ့အနေအထားတွေကိုကျော်လွှားနိုင်ဖို့အဲ့ဒီအတွက်ကိုအခွင့်အလမ်းတွေလားလာတွေပို့ပြီးတော့ရလာအောင်ရပ်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာညနာဆုံးကြီးထိပ်ပြီးအဆင့်တွဲဆုံဆွေးနွေးမှုတွေအချိန်ရေအတွက်များများပြုလုပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
အခုသတင်းထုတ်ပြန်ထားတဲ့အထက်မှာဆိုလို့ရှိရင်လည်းဒီ UNACR တို့ UNDP တို့နဲ့ MOU ထိုးထားတဲ့အခြေအနေတွေနောက်ရခိုင်ပြည်နယ်ဟိုနယ်စပ်လုံခြုံရေးကိစ္စတွေပေါ့လေအဲ့ကိစ္စတွေလည်းဆွေးနွေးရဲဆိုတော့ဆရာတော်ဘယ်လိုများဟိုခံမှန်းမိပါသလဲဗျအ
မှန်တကယ်ကတော့ဟလာကျွန်တော်တို့နိုင်ငံရဲ့အမျိုးသားလုံခြုံရေးနောက်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေမှာပြည်သူလူထုအများစုကလည်းပဲအတော်လေးစိတ်ဝင်စားနေတာကိုတွေ့ရတယ်အဲ့ဒီအခါကျတော့အစိုးရအနေနဲ့ဒီတွေ့ဆုံဆွေးနွေးမှုရရလက်ကိုကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာအာဏာမူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုကိုအသိပေးဖို့လိုအပ်တယ်လို့မြင်တယ်။လက်တော်သတင်းထုတ်ပြန်မှုတွေရကြည့်မယ်ဆိုရင်ရေပုံရဆန်ဆန်ဟလာအကြမ်းမြင်သတင်းထုတ်ပြန်မှုလောက်ပဲတွေ့ရတဲ့အခါကျတော့ပြည်သူလူထုအကြားမှာကောလာဟလတွေထင်မြင်ချက်တွေနဲ့ဝေဝါးပြီးတော့အခြေအနေမှန်ပေါ်မှာသဘောပေါက်နိုင်မှုအားနည်းသွားမှာဆိုရည်စရာရှိတယ်။အဲ့ဒီအတွက်ကြောင့်မလို့လုံခြုံရေးအခြေအနေရထုတ်ပြန်မှုမတင်တဲ့ဆုံးဖြတ်ချက်တွေကလွဲရင်ဒီမနေ့ပြည်ဆောင်ဆွေးနွေးပွဲမှာသဘောတူညီမှုရရှိခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးတော့အများပြည်သူသိရှိနိုင်အောင်ပွင့်လင်းမြင်သာမှုရှိရှိနဲ့သတင်းထုတ်ပြန်ပေးနိုင်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်ပါတယ်
။ဟိုမကြသေးရင်ကလည်းဒီ UNCR တို့ UNDP တို့နဲ့ဒီ MOU ထိုးပြီးပြီပေါ့လေ။အဲဒီထိုးပြီးတဲ့အခြေအနေကဒီရခိုင်ပြည်နယ်ကဟိုလက်တလောဖြစ်နေတဲ့အခြေအနေကိုသူတို့ရဲ့အကူအညီကိုရယူမယ်လို့လည်းဒါသတင်းတွေကကျွန်တော်တို့လည်းသိထားတာပေါ့လေ။ဟိုအလားအလာပေါ့လေဆရာဘယ်လိုများသုံးသပ်ပြီးပြောချင်ပါလဲဆရာ။
ကျွန်တော်အမြင်ကတော့ကျွန်တော်တို့နိုင်ငံရဲ့ဟလာလက်ရှိစိန်ခေါ်မှုတွေအကျတဲတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာကုလသမဂ္ဂနဲ့လည်းညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်။နောက်အမေရိကန်ပါဝင်အနောက်နိုင်ငံတွေနဲ့လည်းညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်။နောက်ကျွန်တော်တို့တရုတ်ပါဝင်ကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံတွေနဲ့လည်းညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒါကြောင့်မလို့လက်ရှိကျွန်တော်တို့အကျတဲတွေစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာနိုင်ငံတကာဆက်ဆံရေးရည်ရွယ်စွာဟာအင်မတန်မှအကြီးကြီးတယ်လို့မြင်တယ်။အဲ့တော့တစ်ဖက်ကအဲ့ဒီနိုင်ငံတကာဆက်ဆံရေးကအရေးကြီးတယ်လို့ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးနဲ့ရခိုင်ပြည်နယ်ပြန်လည်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ညီမှန်းချက်အောက်မှာဘလူစီမံကိန်းမျိုးဘလူလုပ်ငန်းမျိုးကိုပေါ်ဆောင်ပြီးဖြစ်စေရခိုင်ပြည်နယ်မှာရှိတဲ့ပြည်သူလူထုအများစုကနေရွေးကောက်ပွဲကနေတစဉ်ထောက်ခံမဲပေးထားတဲ့ရခိုင်မျိုးသားပါတီကခေါင်းဆောင်တွေရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုကိုမရနိုင်ဘူးဆိုရင်သူတို့ရဲ့ပူပေါင်းပါဝင်မှုကိုအတိအမှန်မပြုတ်ဘူးဆိုရင်သူတို့ကိုပူပေါင်းပါဝင်နိုင်ဖို့အခွင့်အလမ်းမပေးဘူးဆိုရင်အဲ့ဒီလုပ်ငန်းစဉ်တွေကအောင်မြင်တဲ့လောက်အောင်မြင်ဖို့ခဲရင်လိမ့်မယ်လို့မြင်ပါတယ်
ဆရာဒေါက်တာရေမြင့်သိခုလိုပြကြပေးတာကျေးဇူးပါဟုတ်
ဟုတ်